SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။သောရရှိမြတ်ခင်ဗျာ။ဩစတြေးလျရဲ့အဖိုးတန်ရေအရင်းမြစ်များနဲ့ထူးခြားသောရာသီဥတုကိုနားလည်ခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျဟာ၎င်းရဲ့မတူညီသောရာသီဥတုဇုံများတစ်လျှောက်မိုးရွာသွန်းမှုအပူချိန်နဲ့ရာသီဥတုပုံစံများသီးသီးသာသာကွဲပြားမှုရှိသောနေထိုင်နဲ့တိုက်ကြီးအလုံးတွင်အချောက်တွေဆုံးဖြစ်ပါသည်။ဤကျေပြန့်လှသောမြေကြီးသည်ကမ္ဘာ့ဂျိုရဲ့အထူးခြားဆုံးရာသီဥတုများထဲမှတစ်ခုကိုပိုင်ဆိုင်ရခြင်းဖြစ်ပါသည်။အပူပိုင်းဒေသမြောက်ဘက်မှရာသီဥတုသမပိုင်းတောင်ဘက်ထိဩစတြေးလျဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းများရေကြီးမှုအပူလှိုင်းများနဲ့မိုးခေါမှုအပါဝင်ပြင်းထန်သောရာသီဥတုအခြေအနေများကိုကြုံတွေ့ရပါသည်။ကျွန်ုပ်တို့ရဲ့ရာသီဥတုဟာဩစတြေးလျနိုင်ငံတဝန်းရှိကွဲပြားသောဂေဟစနစ်များကိုလွှမ်းမိုးထားပြီးဤနေရာတွင်ရေသည်အလွန်အဖိုးတန်သောအရင်းမြစ်တစ်ခုဖြစ်ပါသည်။ဩစတြေးလျရဲ့ဂေဟစနစ်အများအပြားသည်ပြစီလွယ်ပြီးရာသီဥတုဖောက်ပြန်မှုတော်မီများနဲ့မိုးခေါမှုဒဏ်ခံနိုင်ရရှိပြီးရေနုညက်စိမ်မွင့်သောပါဝင်ခြင်းကိုထိမ့်သိမ်းရန်ကြိုးပမ်းမှုများလိုအပ်ပါသည်။1900ဆောပိုင်းမှာဩစတြေးလျကဗျာဆရာဒိုရသီယာမက်ကယ်လာဒီဤချေပြန့်သောအညိုရောင်မြေရဲ့အလှတရားနှင့်အထူးကြံစမ်းမှုကိုဖန်ဆားခဲ့သောမိုက်ကန်ထရီရဲ့ကြော်ကြားသောဂုဏ်ကျေးဇူးကိုသူရေးသားခဲ့ပါ रे နေလောင်တဲ့တိုင်းပြည်ကိုငါချစ်တယ်လွင်ပြင်ကြီးနဲ့မငြိညာတဲ့တောင်တန်းတွေမိုးခေါင်တာနဲ့ရေကြီးတဲ့မိုးတွေမိုးလေဝသဘီရိုမှအကြီးတန်းရာသီဥတုပညာရှင်ကက်သရင်ဂန်တာရဲ့အဆိုအရ၎င်းရဲ့ဩစတြေးလျရဲ့ဖော်ပြချက်သည်ယနေ့တိုင်မှန်ကန်နေတယ်လို့ဆိုပါ रे
Australia is known as the land of drought and flooding rains. It can have years of drought which bring hot weatherand increased fire risk, but it can then have months of heavy rainfall that lead to widespread flooding. Across northern Australia, tropical cyclones are also a risk in the wet season. Other extreme weather Australians can face include
Australia
severe thunderstorms, which can experience large hail.
Australia ကိုမိုးကောင်ကြီးရှာတဲ့ပြည်လို့သိထားတယ်။ပူပြင်းတဲ့ရာသီဥတုကိုသဲဆောင်လာပြီးမီးပေးအန္တရာယ်ကိုတိုးမြင့်လာစေတဲ့နှစ်ပေါင်းများစွာမိုးကောင်ကြီးရှာမှုဖြစ်နိုင်ပါတယ်။ဒါပေမဲ့လားနဲ့ချီပြီးမိုးသီးထန်စွာရွာသွန်းနိုင်တာကြောင့်နေရာအနှံ့ရေကြီးရေရှာမှုတွေလည်းဖြစ်နိုင်ပါတယ်။ပြင်းထန်သောရာသီဥတုဖြစ်ရများဩစတြေးလျကြုံတွေ့နိုင်တဲ့ပြင်းထန်သောရာသီဥတုအခြေအနေများကိုအကြောင်းရင်းများစွာဖြစ်ပေါ်စေနိုင်တယ်လို့ Miss Cantor ကပြောဆိုပါတယ်
။ Climate drivers such as the El Niño Southern Oscillation and the Indian Ocean Dipole can increase our chance of experiencing some of these extremes. And climate change is also shifting our chances of extreme.
တောင်ပိုင်းအလှည့်ပြောင်းနဲ့အိန္ဒိယသမုဒ္ဒရာဒိုင်ပိုးကဲ့သို့သောရာသီဥတုမောင်းနှင်မှုများသည်ဤအဆွန်းရောက်မှုတချို့ကိုကြုံတွေ့ရန်အခွင့်အလမ်းတိုးပေးနိုင်ပါသည်။ပြီးတော့ရာသီဥတုဖောက်ပြန်မှုကလွန်ခဲ့တဲ့ရာသီဥတုဖြစ်နိုင်ခြေကိုလည်းပြောင်းလဲစေပါသည်။ဩစတြေးလျသည်ကမ္ဘာပေါ်တွင်စထမမြောက်အကြီးဆုံးနိုင်ငံဖြစ်ပါ रे တို့ရာတွင်ကုန်းမြေ area student kilometer 9000 square ကျော်ရှိတော်လဲဩစတြေးလျသည်ကမ္ဘာမြေ area စုစုပေါင်းရဲ့900ခန့်နှုန်းသာရှိပါ रे
Australia is a large mass of land which extends from the warm tropical regions near the equator to the cooler mid latitudes. Sunshine, weather patternsRainfall and topography are all very different across the country. And with this variation,
Australia
နိုင်ငံသည်
equator အနီးရှိအပူပိုင်းဒေသများမှအေးအေးပူသော latitude အလယ်ပိုင်းအထိကျယ်ပြန့်သောကြီးမားသောမြေကြီးဖြစ်ပါသည်။နေရောင်ခြည်ရာသီဥတုပုံစံမိုးရိမ်ချိန်နှင့်မြေမျက်နှာသွင်ပြင်တို့ဟာနိုင်ငံတဝန်းမှာအလွန်ကွဲပြားပါသည်။ဒီလိုမျိုးကွဲလွဲမှုတွေနဲ့အတူကျမတို့နိုင်ငံတဝန်းမှာပတူညီတဲ့ရာသီဥတုဇုံတွေအများကြီးရှိပါတယ်ဟုမစ်ကန်တာကပြောဆိုပါတယ်အပူချိန်နဲ့ဆိုထိုင်းစအသေးအရွက်များနဲ့ရာသီဥတုအလိုက်မိုးရွာသွန်းမှုကွဲပြားမှုသည်ဤရာသီဥတုဇုံများကိုအမျိုးအစားခွဲခြားနိုင်ပါတယ်ဩစတြေးလျနိုင်ငံရဲ့ရာသီဥတုများသည်နိုင်ငံရဲ့နေရာအနှံ့အပြားအသီးသီးတွင်ကွဲပြားကြောင်းမစ်ကန်တာကပြောဆိုပါတယ်ဒ ါကမြောက်အမေရိကဥရောပနဲ့အာရှကမြောက်ကမ္ဘာချမ်းမှာရှိတဲ့သူတွေအတွက်ကျမတို့ရဲ့ယာစီတွေကစန့်ကျင်ဘက်ဖြစ်နေပါတယ်။ဩစတြေးလျတောင်ပိုင်းမှာຫນွေယာစီစောင်းဦးစောင်းနဲ့ຫນွေယာစီတို့ရှိပြီးကျွန်ုပ်တို့ရဲ့ຫນွေယာစီကာလဟာဒီဇင်ဘာလမှဖေဖော်ဝါရီလအထိဖြစ်ပါတယ်။သို့တော်လည်းဩစတြေးလျမြောက်ပိုင်းအပူပိုင်းဒေသမှာယာစီဥတုနှစ်ခုသာရှိပြီးဆိုဆွတ်သောရာသီမှာအောက်တိုဘာလမှဧပြီလအတွင်းနဲ့မေလမှစက်တင်ဘာလအတွင်း၆တွေ့တဲ့ရာသီဖြစ်ပါတယ်။ဩစတြေးလျနိုင်ငံရှိ Aboriginal နဲ့ Torres Strait Islander တို့သည်ရှုပ်ထွေးတဲ့ပါဝင်ခြင်းကိုနားလည်သဘောပေါက်ကြပြီးဩစတြေးလျရှိ၎င်းတို့ရဲ့ပထဝီဝင်တီနီယာအပေါ်အခြေခံပြီးမတူညီသောရာသီဥတုလိုက်ပြက်ကလေးများကိုအသိမှတ်ပြုကြပါတယ်။ဒေသန္တရရာသီဥတုနဲ့သဘာဝဆိုင်ရာပြောင်းလဲမှုများကိုရောင်ပြန်ဟပ်ပါလိမ့်။ရာသီဥတုအပူချိန်နဲ့အရေးကြီးသောအချက်မှာမိုးရွာသွန်းမှုတွင်ဒေသဆိုင်ရာအပြောင်းလဲများကြုံတွေ့ခဲ့ရတဲ့ဒေသဆိုင်ရာရာသီဥတုအခြေအနေများကိုလွှမ်းမိုးနိုင်တယ်လို့မစ်ကန်တယ်ကပြောဆိုပါတယ်
။ Near to the equator, we have tropical northern Australia, which experiences lots of sunshine and heavy seasonal rainfall.Across southern Australia, we have cooler continental weather with a Mediterranean climate across the southwest that has hot, dry summers. The east coast has a temperate climate with no dry season and warm to hot summers. But overall, Australia is a very dry country with much of inland Australia seeing little rain.
ဩစတြေးလျတောင်ပိုင်းတဝမ်းမှာပူပြင်း6တွေ့သောနွေရာသီများရှိသောအနောက်တောင်ဘက်တွင်မြေထဲပင်တဲ့ရာသီဥတုနှင့်အတူကျွန်ုပ်တို့တွင်ပိုအေးသောရာသီဥတုရှိပါတယ်။အရှေ့ဘက်ကန်ယူရန်ဟာအပူပိုင်းရာသီဥတုရှိပြီး6တွေ့ရာသီဥတုမရှိတဲ့အပြင်ပူပြင်းသောနွေရာသီအထိဖြစ်ပါတယ်။ဒါပေမဲ့ခြုံငုံကြည့်ရင်ဩစတြေးလျဟာအလွန်6တွေ့တဲ့နိုင်ငံဖြစ်ပြီးကုန်းတွင်းပိုင်းဩစတြေးလျနေရာအများစုမှာမိုးရွာသွန်းမှုနည်းပါးတာကိုတွေ့ရပါတယ်။ရေရရှိနိုင်မှုနဲ့မိုးကောင်ရေရှားမှုတို့သည်စိုက်ပျိုးရေးလူမှုအတိုင်းဝိုင်းနဲ့ဩစတြေးလျရဲ့ပါဝင်ကျင်ကျန်းမာရေးကိုထိခိုက်စေပါတယ်
။ Water is precious in Australia, with over half of the country typically having less than 350 millimeters of rainfall a year. Drought is not simply low rainfall. If it was, much of inland Australia would be in almost perpetual drought.Meteorologists look at rainfall deficiencies. Agriculturalists rate the impact on primary industries. Hydrologists examine surface and groundwater levels. And sociologists define it by the impact on the community.
တနည်းကိုမိုးရေချိန်350မီလီမီတာထက်နည်းပါတယ်။မိုးခေါင်ခြင်းဟာမိုးရွာသွန်းမှုနည်းရုံမျှမကတကယ်လို့သာကုန်းတွင်းပိုင်းဩစတြေးလျအများစုဟာရာသက်ပံမိုးခေါင်လူနီးပါးဖြစ်နေပါလိမ့်မယ်။ဩစတြေးလျသည်ကမ္ဘာပေါ်မှာအချောက်တွေ့ဆုံနေထိုင်သည့်တိုက်ကြီးဖြစ်ပြီးကျွန်ုပ်တို့ရဲ့ပါဝင်ကျင်အများစုဟာရေကန်းသတ်ထားတော်လဲဤရေမြတ်တမှုကိုစီမံခန့်ခွဲရန်အတွက်ကျွန်ုပ်တို့ရဲ့ဇီဝမျိုးစုံမျိုးကွဲများကိုကောင်းစွာပြင်ဆင်ထားပါသည်။ဒေါက်တာဘလဲပါစင်သည် Greening Australia မှ Impact ရဲ့ Director ဖြစ်ပြီးလူများနဲ့သဘာဝတရားများရှင်းသင်နေထိုင်ရာကျမ်းမာပြီးအကျိုးဖြစ်ထွန်းသောရှုခင်းများကိုဖန်တီးရန်ကြိုးစားနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာရေကြီးရေရှမ်းမှုတွေကြုံတွေ့နိုင်ရပေမဲ့ရေရရှိမှုကတော့ကျွန်ုပ်တို့လူမှုအတိုင်းဝိုင်းအတွက်စိုးရိမ်စရာပါပဲ။ဩစတြေးလျရဲ့အနောက်ပိုင်းမှာကမ္ဘာ6တွေ့သောနေရာတစ်ခု1980ခုနှစ်မှစလို့မိုးရေချိန်20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပြီးရေစီးကြောင်းစီးဆင်းမှု80ရာခိုင်နှုန်းကျော်ရောကျသွားကြောင်းဒေါက်တာပါစင်ကပြောဆိုပါရယ်။နှစ်ဘီလီယံနဲ့ချီ၍ပြောင်းလဲလာသောရှေဟောင်းရှုခင်းများနဲ့ကွဲပြားမှုနဲ့အတူဩစတြေးလျရဲ့ပါဝင်ခြင်းဟာလက်ရှိတွင်ချိမ့်ချမှုအမျိုးမျိုးကိုကြုံတွေ့နေရတယ်လို့ဒေါက်တာပါစင်ကရှင်းပြပါရယ်
။ Now, our unique and fragile ecosystems are under threat from climate change.Natural disasters, land clearing, and other intensive human activities. Nowhere is this more apparent than at one of our most iconic natural wonders, the Great Barrier Reef.
Yakuka, Chinoto yet Tuchabi, Piasilwe, though, ecosystem yadi, yadi udu pianwe mu, the bawa bea niemia, မြေယာရှင်းလင်းခြင်းနဲ့တခြားပြင်းထန်သောလူသားလုံဆောင်မှုများကြောင့်ချိန်ချောက်မှုကိုခံနေရပါတယ်။ရာသီဥတုပြောင်းလဲမှုကိုအရေးတကြီးလုံဆောင်ရန်ပြက်ကွက်ပါက2100ခုနှစ်တွင်ပြောက်ွယ်သွားမယ်အန်ရရှိတဲ့ကျွန်ုပ်တို့ရဲ့အထင်ကရသဘာဝအံ့ဖွယ်များထဲမှပုံမထင်ရှားပေါ်လွင်တဲ့တစ်ခုဖြစ်တဲ့ Great Barrier Reef ပြောက်ွယ်သွားမယ်အန်ရရှိနေပါတယ်။ရေအရေးသွေးညံ့ဖြင်းခြင်းသည် Great Barrier Reef ရဲ့အဓိကချိန်ချောက်မှုတစ်ခုဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းရေတိုက်စားသောမြေမှအနေနှင့်တန်ချိန်သန်းပေါင်းများစွာသည့်တန်တာကြောက်တန်းပေါ်သို့စီးဆင်းလာပြီးငါးများပင်နယ်မြက်များနှင့်တန်တာကြောက်တန်းများကိုစိုးနှင့်ကရာသီဥတုပြောင်းလဲမှုအကျိုးသက်ရောက်မှုများမှပြန်လည်ကောင်းမွန်လာစေရန်တန်တာကြောက်တန်းရဲ့စွမ်းရည်ကိုရောကြစေပါတယ်
။ Greening Australia is working with local landholders and First Nations communities to rebuild eroding gullies and restore coastal wetlands, which act like the reef's kidneys by filtering water before it flows into the ocean. Since our reef aid program started in 2016,We've prevented over 44,000 tons of water pollutants from reaching the reef, and we've shown that by restoring
gullies, Australia the sediment runoff from gullies by 90%, almost immediately. Reef ye chauk ka miya ke du do, piu mu do, kan yuran saim mi miya go, piya le ti sao yan twe, Greening Australia the, data ka miye pai shi miya ne, First Nation, a thai wai miya ne, pu bong saang yue liya shi ba re.ကျွန်ုပ်တို့ရဲ့ Reef Aid အစီအစဉ်ကို2016ခုနှစ်မှစတင်ခဲ့ပြီးသန္တာကြောက်တန်းများသို့ရေညင်ညမ်းစေသောတန်ချိန်4,400ကျော်ကိုတားဆီးခဲ့ပြီးရှိုးမြောင်းများကိုပြန်လည်ပြုပြင်ခြင်းဖြင့်ကုန်းတွင်းများမှအနည်းနှစ်များကို90ရာခိုင်နှုန်းထိရှော့ချနိုင်ခဲ့ကြောင်းပြသခဲ့ပါတယ်လို့ဒေါက်တာပါဆင်ကပြောဆိုပါတယ်။ဩစတြေးလျသည်ကမ္ဘာ့ဇီဝမျိုးစုံမျိုးကွဲများရဲ့အချမ်းပြင်းဆေးရခိုင်နှုန်းခန့်နေထိုင်ရာနေရာဖြစ်ပြီးအများစုမှာတခြားမည်သည့်နေရာတွင်မှမတွေ့ရှိသောကမ္ဘာ့မျိုးစိတ်များဆုံးရှုံးမှုနှုန်းအများဆုံးနိုင်ငံများထဲမှတစ်ခုဖြစ်ကြောင်းဒေါက်တာပါဆင်ကပြောဆိုပါသည်
။ The latest state of environment report rated the environment as in poor or deteriorating health and described at least 19 of our ecosystems as showing signs of collapse.If we don't take action now, we risk losing our precious natural species and ecosystems forever, leading to very real social and economic consequences.
Now, so Environment of State report ka thabawa pawin jin go chamma ye nyan phin jin sin twin thamat tha bi chnou to ye ecosystem a nei song 16 ku di pya pya jin lakkhana mya pya ta de lo phaw pya tha ba de.အခုချိန်မှာအေးအေးယူမှုမလုပ်ဘူးဆိုရင်တော့ကျွန်ုပ်တို့ရဲ့အဖိုးတန်တဲ့သဘာဝမျိုးစိတ်တွေနဲ့ ecosystem တွေကိုထာဝရဆုံးရှုံးဖို့အန္တရာယ်ရှိပါတယ်။ရာသီဥတုပြောင်းလဲမှုနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆိုင်ရာစိန်ခေါ်မှုများကိုကန့်ထွက်ဖြေရှင်းရမှာဒေသတွင်းနိုင်ငံတော်နဲ့ကမ္ဘာအဆင့်တွင်ကြိုးပမ်းအားထုတ်မှုနဲ့ပြောင်းလဲမှုများလိုအပ်ပါတယ်။သို့သောလူတဦးချင်းစီကခြားနားချက်တစ်ခုကိုဖန်တီးပေးနိုင်ပါ रे ဥပမာအားဖြင့်ရေထိမ့်သိမ့်မှုတွင်ဒေါက်တာပါဆင်ကကျွန်ုပ်တို့အားလုံးသည်ကျွန်ုပ်တို့ရဲ့အပြုအမူများနှင့်ဒေါတောင်ရေမြများကိုပုံမမကြာခဏပြင်းထန်သောမိုးခေါင်မှုဖြစ်နိုင်ခြေတိုးလာနေသည့်ကြားတွင်ကျွန်ုပ်တို့ရဲ့အပြုအမူများလိုက်လုံးညီထွေဖြစ်အောင်လုပ်နိုင်ပါတယ်လို့ဆိုပါ रे
In urban areas, those with gardens can keep native drought-tolerant plants to reduce watering needs and provide habitat for native animals at the same time. Watering gardens early in the morning or late afternoon also reduces water use by reducing evaporation. In rural areas, people can rehydrate the landscape by restoring natural water flows using earthworks and planting of native free vegetation.This can help create drought resilient farming systems and improve soil health.
မြို့ပြမှာဆိုရင်ဥယျာဉ်ခြံတွေဟာမိုးခေါင်ရေရှားခံနိုင်ရရှိတဲ့အပင်တွေကိုသိမ်းဆည်းနိုင်ပြီးရေလိုအပ်မှုလျှော့ချပြီးဇာတိတိရိစ္ဆာန်တွေရဲ့ကျဆားရနေရာတွေကိုဖြည့်ဆည်းပေးနိုင်ပါ रे ။နာနဲ့စောစောသို့မဟုတ်ညနေခင်းတွင်ပန်းဥယျာဉ်များကိုရေလောင်းပေးခြင်းသည်အငွေ့ပြန်ခြင်းကိုလျှော့ချခြင်းဖြင့်ရေအသုံးပြုမှုကိုလည်းလျှော့ချပေးပါ रे ။ကျေးလက်ဒေသများမှာလူများဟာမြေကြီးနဲ့ဇာတိအစည်းအဝေးများစိုက်ပျိုးခြင်းဖြင့်သဘာဝရေစီးကြောင်းကိုပြန်လည်တည်ဆောက်ခြင်းဖြင့်ဥယျင်ကိုရေတက်ပြန်လည်ဖြည့်တင်းပေးနိုင်ပါသည်။ဩစတြေးလျမှာ ပြင်းထန်သောရာသီဥတုအဖြစ်အပျက်များသည့်လူများနှင့်အခြေခံအဆောက်အုံများကိုအန္တရာယ်ဖြစ်စေနိုင်သောကြောင့်ပြင်ဆင်ထားရန်အရေးကြီးပါသည်ပြင်းထန်သောရာသီဥတုအတွက်ပြင်ဆင်ခြင်းများသင်ရာသီဥတုကိုသိပါသင်အန္တရာယ်ကိုသိပါဝက်ဘ်ဆိုက်တွင်ပုံမိုလေ့လာပါနောက်ဆုံး BOM မိုးလေဝသခန့်မှန်းချက်များနှင့်သတိပေးချက်သတင်းများကိုအမြဲနားထောင်ပါBOM Weather App ကို download လုပ်ပါ။သင့်ဒေသအရေးပေါ်ဝန်ဆောင်မှုများမှအကြံဉာဏ်မှန်သမျှကိုလိုက်နာပါ။တောရာရှိမြခင် SBS သတင်းဌာနက Phil Tukak နဲ့ Maran Ismaldo ရဲ့ဆမားကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်